ယုံမရေဒီယိုမဂ္ဂဇင်းမြန်မာဘာသာအစီအစဉ်ကနေကြိုဆိုပါရစေ။တက်တီမင်္ဂလာဖျားဖျားနဲ့ပြည်စုံတဲ့ညနေခင်းဖြစ်ကြပါစေခင်ဗျာ။ယုံမရေဒီယိုမဂ္ဂဇင်းရဲ့အစီအစဉ်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။ဒီအစီအစဉ်ကို argan.org website နဲ့ argan yoma facebook page တို့ကနေဝင်ရောက်နားဆင်နိုင်မှာလည်းဖြစ်ပါတယ်။ကျွန်တော်ကဆက်ဝေရနိုင်မှာဒီကနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။Argan Yuma ကရရှိထားတဲ့ဒီတစ်ပတ်သတင်းတွေထဲမှာတော့ရခိုင်မှာအမျိုးသားအဆင့်နိုင်ငံရေးအကျိုးဆွေးနွေးပွဲတရက်ပြုလုပ်ခဲ့ကြပါတယ်။ဒီသတင်းနဲ့အတူရခိုင်ပြည်နယ်အတွင်းကနေထိုင်သူတွေရဲ့လက်ပတဲ့လူနေထိုင်မှုဘဝရုပ်ပုံလွှာတွေကိုတင်ဆက်ထားတဲ့သတင်းဆောင်ပါအစီအစဉ်လေးကိုလည်းနားဆင်ရမှာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းကအရက်ဖက်ဖွဲ့စည်းတွေနဲ့တိုင်းရင်းသားမျိုးနွယ်စုဝင်တွေစုစည်းပြီးတော့အကြောင်းအရာလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအကျိုးတစ်ခုကိုစစ်တွေမျိုးခိုင်တစဉ်ခန့်မှန်းမှာဒီဇင်ဘာလ19ရက်နေ့ကနေ23ရက်နေ့ထိ3ရက်တာကျင်းပပြုလုပ်ခဲ့ပါတယ်။အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးမှုတွေပြုလုပ်လာတဲ့အခါရခိုင်ပြည်နယ်ကလူထုတွေရဲ့သဘောဆန္ဒတွေနဲ့ဆွေးနွေးခွင့်ရရှိထားတဲ့အချက်လက်တွေပေါ်အခြေခံထားတဲ့အရက်ဖက်ဖွဲ့စည်းတွေရဲ့အမြင်တွေကိုတင်ပြနိုင်ဖို့ရည်ရွယ်တာလို့ဦးဆောင်ဖွဲ့ဝင်တဦးဖြစ်တဲ့ရခိုင်ပြည်နယ်အရက်ဖက်အဖွဲ့အစည်းများငြိမ်းချမ်းရေးကော်မတီဝင်ဦးညိုမင်းခိုင်ကပြောပါရယ်အနာဂတ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်တဲ့အခါမှာအရက်ဖက်အဖွဲ့အစည်းတွေကပုံသဘောတူညီချက်တွေကိုကျန်တဲ့ရခိုင်အင်အားစုတွေနဲ့စုစည်းနိုင်ဖို့ဆိုတဲ့အဓိကရည်ရွယ်ချက်လည်းပါတယ်။နောက်ပြီးတော့ရခိုင်ရက်ဖက်ဖွဲ့စည်းတွေကျွန်တော်တို့ဆွေးနွေးခွင့်ရှိတဲ့အပိုင်းတွေမှာဘယ်လိုမြင်နေတယ်၊ဘယ်လိုရှိနေတယ်၊လူထုကဘယ်လိုဆန္ဒရှိတယ်ဆိုတဲ့အကြောင်းအရာလိုက်အမျိုးအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်လာတဲ့အခါကျွန်တော်တို့တင်ပြနိုင်အောင်စုစည်းတယ်ဆိုတဲ့ရည်ရွယ်ချက်ဖြစ်ပါတယ်။အဲဒီဆွေးနွေးပွဲမှာဖက်ဒရယ်ဆိုင်ရာမူဝါဒ၊မြေယာဆိုင်ရာအခြေခံမူဝါဒနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာအခြေခံမူဝါဒစတဲ့အချက်၃ချက်ကိုအဓိကဆွေးနွေးကြတာလည်းဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအချက်တွေကိုဆွေးနွေးတဲ့အခါမှာတော့ကြည်ကြဲပြန့်ပြန့်ဆွေးနွေးခွင့်မရသေးဘူးလို့ဆိုပါတယ်။ငြိမ်းချမ်းရေးလမ်းစဉ်ကိုအကောင့်ထဲပေါ်မယ်ဆိုရင်ငြိမ်းချမ်းရေးဖြစ်စဉ်တွေမှာပြည်သူတွေကိုအများကြီးပါဖို့လိုအပ်တယ်လို့လက်ရှိဖြစ်ပွားနေတဲ့စစ်ပွဲတွေကိုလည်းရပ်တန့်ဖို့လိုအပ်တယ်လို့ကိုညိုမင်းခိုင်ကသူ့ရဲ့ယူဆချက်ကိုအခုလိုပြောပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုတာကတော့ငြိမ်းချမ်းခြင်းတဲ့လူတွေအဓိကပါဝင်ပြီးတော့လူထုနဲ့ကျွန်တော်တို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအကောင့်ထဲပေါ်တဲ့အပိုင်းပေါ့ဆိုတော့တိုက်ပွဲတွေရှိနေတာကငြိမ်းချမ်းရှိနေတာမဟုတ်ဘူးလို့ယူဆရမှာပါကျွန်တော်တို့ကဒီတိုက်ပွဲတွေမှာပါဝင်တဲ့အဖွဲ့တွေကိုရက်တန့်စေခြင်းနဲ့ဘာဖြစ်လို့လဲဆိုတော့ဒေသခံတွေလည်းအခက်အခဲတွေ့တယ်ငြိမ်းချမ်းရေးဖြစ်စဉ်ကိုအကောင့်ထဲပေါ်မယ်ဆိုရင်တော့ဒီစစ်ပွဲတွေကိုရက်ကိုရက်တန့်ရမယ်လို့မြင်ပါတယ်လို့ပြောပါတယ်ဒီဆွေးနွေးပွဲကိုရခိုင်ရက်ဖက်ဖွဲ့စည်းများငြိမ်းချမ်းရေးဖိုရမ်ကဦးဆောင်ကျင်းပတာဖြစ်ပြီးတော့ဒီဒီချိန်နဲ့ဆိုရင်တတိယအကြိမ်မြောက်ရှိပြီလို့သိရပါတယ်။အဲဒီဆွေးနွေးပွဲကိုတော့ရခိုင်ရက်ဖက်ဖွဲ့စည်းများငြိမ်းချမ်းရေးဖိုရမ်ကော်မတီဝင်တွေပါဝင်ရခိုင်ပြည်နယ်အစိုးရအဖွဲ့ချင်းတိုင်းဒါရေးရဝင်ကြီးဦးပုံဖွေရခိုင်ပြည်နယ်လွတ်မြောက်ရေးပါတီ ARP မှထိပ်ပိုင်းခေါင်းဆောင်အချို့နဲ့ရခိုင်အမျိုးသားပါတီကော်မတီဝင်တွေတက်ရောက်ခဲ့ကြသလိုရခိုင်တိုင်းဒါမျိုးနွယ်စုတွေနဲ့တမျိုးနယ်ချင်းစီကကိုယ်စားလှယ်တွေကလည်းတက်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ယုံမရေဒီယိုမဂ္ဂဇင်းရဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။သတင်းအစီအစဉ်တွေပြီးမှတော့ရခိုင်ပြည်နယ်ရဲ့လူမှုဘဝရသတွေကိုခန်းစားထင်အပ်စီမဲ့သတင်းဆောင်ပါအစီအစဉ်ကိုနားဆင်ရမှာပဲဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကိုနေထိုင်တဲ့ရွာကရွာသားတွေကိုကိုပိုင်လေးလေးနဲ့ကူညီပို့ဆောင်ရင်းဂရုဆက်လီမောင်သမားဖြစ်လာသူတယောက်အကြောင်းကိုတင်ဆက်ပေးပါမယ်။လေးမျိုးမြစ်ထဲကဂရုဆက်လီသမားကြီးရဲ့အိမ်မက်လို့ခေါင်းစဉ်အမိပေးထားပြီးဒီသတင်းဆောင်ပါကိုတော့ယုံမရေဒီယိုမဂ္ဂဇင်းသတင်းထောက်ကိုအောင်ကပေးပို့ထားရလဲဖြစ်ပါတယ်။မြအုံမျိုးနယ်တဲကစင်အိုးကြီးရွာဟာလေးမျိုးမြကန်နာမှာရှိပါတယ်။စင်အိုးကြီးရွာမှာဈေးရှိတဲ့အတွက်လေးမျိုးချောင်းရဲ့အထက်ပိုင်းကျေးရွာတွေကဈေးဝယ်လာကြတယ်လို့စင်အိုးကြီးရွာကတဆင့်စိုက်ကဲ3ဘေးခီးတို့လိုင်းကားတွေနဲ့မြအူးကြောက်တော်မျိုးတွေကိုခီးဆက်နိုင်ပါတယ်။စင်အိုးကြီးနဲ့လေးမျိုးမြထဲကတခြားရွာတွေကိုတော့ဆက်လေတွေနဲ့ပဲကူတန်သွားလာနိုင်ကြပါတယ်။စင်အိုးကြီးစိတ်ကံမှာနေ့စဉ်ဆက်လေစီရေတရာလောက်အမြဲဝင်ထွက်နေပြီးတော့အဲ့ဒီထဲမှာအသက်60ရွယ်ဦးတာထွန်းစင်ရဲ့ဆက်လေကလေးကလည်းတစည်းပါဝင်ဖြစ်ပါတယ်။သူကဆက်လီမောင်းသူတွေထဲမှာအသက်အကြီးဆုံးတယောက်လို့လဲဆိုနိုင်တယ်လို့လေးမျိုးမြစ်ထဲမှာနှစ်ပေါင်း40လောက်ရေချောင်းခရီးအတွေ့အကြုံရှိခဲ့သူပါမြစ်ထဲကအန်ဒီရယ်တွေကိုပဲလူရင်ဆိုင်ခဲ့တယ်လေသူမျိုးလင်းချက်တွေကဘာတွေလဲစရယ်လေးခတ်သမားဆက်လီမောင်းသမားတယောက်ရဲ့အတွေ့အကြုံတွေကိုမေးမြန်းတင်ဆက်ပေးမှာပါ
ကဘယ်ဟာအရှင်အရှင်မဲလို့မမဲပါကတည်းပထမအရှင်အရှင်မလိုင်းလိုင်းဆက်မရှိခဲ့ခိုင်လောက်ကပေါ့ဒါလိုက်ဆက်မရှိအရင်နေဆက်မရှိခဲခါလကတနေလွယ်ရတယ်တဲ့ရှင်လောက်ကပဲ
သူငယ်စဉ်ကတည်းကနေရရွာမဲစလီကုန်းကနေမြောက်ဦးမျိုးဘက်ကံကိုအစုံအစံကတို့တိုက်နေခဲ့တာပါဒါပေမဲ့အဲ့ဒီချိန်ကာလတုန်းကလိုင်စင်ကြီးလိုင်းကြီးတွေတွင်းစရာမလိုတဲ့အတွက်ရသမြဝင်ငွေကကိုလို့အားခါဖြစ်တယ်လို့လေလေးတစည်းနဲ့လော်တက်တစ်ချောင်းရှိုံနဲ့ကတို့လေလိုက်နေနိုင်တာကြောင့်တခြားအရင်မဆက်ရပဲနဲ့နေတွက်ကြိုက်ခဲ့ဘူးပါတယ် စီးပွားရေးပုံစံတွေပြောင်းလာသလိုကုထိုးတွေကိုခီးစဉ်ပိုင်းခြားသတ်မှတ်ပြီးတော့စီမင်းသားရေမုံငွေအဖြစ်လေးလံတင်လာတဲ့အခါတော့ကိုယ်တိုင်လေးလံမစွဲနိုင်တာကြောင့်မလို့အခက်အခဲဖြစ်လာခဲ့ရပါပြီ။သူကိုယ်တိုင်ပြေးဆွဲနေတဲ့မယ်ဇလီကုန်းအိုးပြင်းထောင်ကုထိုးလိုင်းကိုလေးလံအောင်ထားတဲ့သူစီကလိုင်စင်ကြီးအမျက်ပေးပြီးသက်ဆင့်ဝယ်ယူပြေးဆွဲရပါတော့တယ်။တခြားလှုပ်ရှားစရာမရှိတဲ့အတွက်လန်ကုန်းလည်းရင်ကတို့လေးလေးနဲ့ပဲမိသားစုအသက်မွေးနေရတယ်လို့ဦးသားထွန်းစိန်ကပြောပါတယ
်။တော်ရှင်တော့မကိုက်ရလဲပစောလောဘဖွက်လဲလုံးနေရပါပြကအလောက်ကံကမရှိပါနဲ့။ဒါခုမှမရှိတာလောဘရှိရဲ့။အဲလူတို့မှာလေတင်ရှိတယ်ဟိုဟန်ကျင်ရှိတယ်ကျွန်တော်တော့ဟန်ကျင်လည်းမရှိလေလည်းမရှိဒါနဲ့ပဲလောက်စားတယ
်။ကတို့လေးတစည်းရဲ့တန်ဖိုးကငွေ9သိန်းကနေ10သိန်းအထိတန်ကြီးရှိပါတယ်။သူအခုကတို့လိုင်းပြေးဆွဲနေတဲ့လေကတော့25ပေလောက်ရှိတဲ့ဆက်ရောက်စီလေပါတကယ်တော့လေဆိုတာအိမ်ပြန်အိတ်တဲ့ချိန်အလုံနာတဲ့ချိန်အိမ်မှာကျူပြီးတိမ့်ထားလို့မရနိုင်တဲ့အတွက်အင်ဂျင်ကိုပဲဖြုတ်သိမ်းပြီးလေကိုတော့ကတို့စိတ်မှာပဲကြိုးချီတော့ခတ်ထားခဲ့ရပါတယ်ဒါပေမဲ့မကြာခဏအခိုးခံနေရလို့လေအကောင်းစားတစည်းကိုမဆက်နိုင်တာလည်းကြာပါပြီလက်ရှိလေနှစည်းရှိတယ်ဆိုပေမဲ့အန်ဒီရဲ့မဖြစ်အောင်တုံးနေလို့ရနိုင်တယ်ဆိုတဲ့အနေအထားနဲ့ပဲထားရတာပ
ါအဆုပ်ကိုလုံးထားတာအကောင့်တော့မကင်ရဲ့အကောင့်ကလည်းလာလို့ရှိရင်ခိုးတယ်ဒီမှာလူပြေးရင်ခိုးတော့ပြီကျွန်တော်ကဆရာရပြောဖို့ရှိရင်ကျွန်တော်ကတိုးတက်လောက်ကပါဟိုးလောက်ကပါနိုင်ပေါင်း20-30ကကြာလောက်ကပါလုံးပေါလုံးအွေမရကြောက်တော့ခါစားတယ်ကြောက်တော့တယ်ညမှာခိုးတော့တယ်တနေ့မှ20လင်းဖြစ်တယ်မစစ်လက်ခိုးတယ်အဲနေရင်တော့ကောင်းလို့ရှိရင်အဲရှင်မကလေငငယ်လေအဲလေငငယ်လေရှင်ပါပဲရောနေနေတော့ချီလို့ကပြောင်းလို့စီချလို့ရှိရင်ဘူးတော့ဘူ
းအရင်ကတော့ဒီမြစ်ထဲမှာပဲအစုံစံလက်နဲ့လောခတ်နေခဲ့ပေမဲ့ခေတ်ကာလလိုက်ဒက်စီအင်ဂျင်နဲ့ပန်ကာရိုးတက်ပြီးပဲ့ချိတ်ဆက်လေးဖြစ်အသွင်ပြောင်းပေးဆွဲရပါပြီအဲ့ဒီခါအင်ဂျင်ဆက်အတွက်အရင်ကြီးထက်ထက်ရတဲ့ပြင်နေ့စဉ်ဆက်မောင်းစီအတွက်ကုန်ကြစည်းကရှိလာပါတယ်။ခီးတဲ့အရေအတွက်ကများလာပေမဲ့ကုန်ကြစည်းနဲ့တွက်ချေကြိုက်တယ်လို့ပြောနိုင်တဲ့အခြေအနေမှာတော့မရှိတော့ပါဘူး
။တောက်တဲ့စဉ်ဆီတောက်ဘလုံးကမှအလားလား။ဒီတထုံဘို့900ပေးရတယ်ဟော။မြောက်တော့ပြည့်တယ်ရောက်တဲ့စဉ်ကိုလိုက်ရင်သွားပြီမလားရဲ့ကျွန်တော်ပြန်ရတယ်။ပြန်900ချော့တထုံဘို့ဒါရမှာတသောင်းဝင်ခဝင်တသောင်းမပြည့်တသောင်းမပြည့်တာကများတယ်တသောင်းခွဲလောက်ရတာကနေ့အဲ့မှာတသောင်းရလို့ရှိရင်စီကစီစဲက9000ကျော်9000ကျော်ကုန်သွားပြီအဲ့မှာစာစဲကထက်စာရလောက်ပဲရတယ်မိုးလည်းစားဖို့4000လောက်ကျရင်မိုးလည်းချော့တရေစာ
သူနေတဲ့မဲဇီလီကုန်းရွာနဲ့အနီးနားကအင်းရှေရွာမှာနေထိုင်သူတွေအားလုံးကတော့အရေးပေါ်ကိစ္စပေါ်တိုင်းတစည်းပဲရှိတဲ့ဥသာထွန်းစင်ရဲ့ကတို့လေကလေးကိုပဲအားထားပြီးတော့ခီးသွားကြရတာပါခီးသွားဖို့အလိုရှိတဲ့အခါတိုင်းဆက်လီမောင်းဖို့ပေးနေရလို့သူ့အတွက်အလုတ်ချေရဲ့လို့သတ်မှတ်လို့မရနိုင်တော့ပါဘူ
းငေါနယ်လောက်ကလေးလောက်ကလေးလာရပါတယ်ငါနာစင်ဟိုတင်းလေဟိုအထမ်းသမားအပို့အထမ်းသမားဟဲ့စိဟဲ့ရောက်တာတိုင်သားပို့ရတယ်ငါနာရီအမဩမိုးခါတိုင်တော့ဝဒုတ်အဲဝဒုတ်ဟိုတောက်တေးကချိုးတယ်အဲဝဒုတ်ရောက်ဖို့တော့ရတယ်၃လျောက်၅လျောက်ဆိုရင်ပို့ပေး၃လျောက်၄လျောက်အဲ့လိုလား
တကယ်တော့၄မြင့်မြစ်ကတာမန်အချိန်မှာတာရပေမဲ့မိုးရသည့်အချိန်ဆိုရင်တော့ရေစီးပြင်းလွန်းလို့ဘယ်တော့အရေးကြီးကြီးကတို့လီမထွက်နိုင်တဲ့ခါတွေလည်းရှိပါတယ်
ကောင်းရီပြောင်းခါလဲနားပါရရီပါကလဲကြောက်ဖို့ကောင်းတယ်ရေပြန့်နေတော့အိုးတုံကလဲနားဆင်းမတိုင်းဘူးအဲ့လိုပိုက်ထားတယ်တရနေရဲ့အဲရေနေနေလို့ညောလို့ချင်းတော့ခုတာပဲမခုရင်လည်းမရလဲအမဆယ်ခံပိုးရတယ်ဟိုတင်းလို့တော့ရတယ်အရေးကြီးရင်လိုက်ပြရတော့ပဲ
ကိုရွာသားကိုခီးတဲ့တွေကိုလိုရာပို့ပေးခဲ့ရပေမဲ့တခါတလေအပြန်ခီးမိုးချုပ်တဲ့ခါမျိုးမှာတော့ရာသီဥတုကောင်းမွန်တာယာနေခဲ့ရင်တော့သူ့အတွက်မမြင်နိုင်တဲ့အခက်ခဲတွေကစောင့်ကြိုနေပါသေးတယ
်။နေတော့လို့ရှိရင်တော့အတယ်မြတ်တာပဲ။အဲဒါနဲ့ဒီမှာကပိုက်တွေကမကန်းဟုတ်ပါဘူး။ဘယ်ဘက်တွေပဲတော့သွားဖို့မရဘူး။အာလောက်ပိုက် ပိုင်းနဲ့ပိုင်းမှာကြာရင်ရောရတယ်မြေခါတဲ့ဟောနေဝင်သွားလို့ရှိရင်မမြင်ရမို့ပါလားမမြင်ရင်သွားတော့သွားတော့သွားတော့သွားတော့ဟိုဒီကလေကဟိုမှာရှိနေမှာပိုင်းရောက်ပိုင်းလေဒီမှာကပိုင်းပိုင်းဖြားကဒီလိုဒီမှာမမြင်ရတော့ဘူးအဲ့တော့သွားလို့ရှိရင်ညိရညိညိလို့ရှိရင်ခါတဲ့ပင်ခါရိုးဝင်သွားလို့ရှိရင်ဆက်နှုတ်လို့မရဘူးအဲ့လိုပြတဲ့အဲ့ဟာကိုတုတ်တုတ်တို့ရင်အဟာတခါနကဘလအများတော့မို့လေထောင်လေထောင်ငါထောင်တော့ရောက်ရတယ်လေငါခောက်လို့ရောက်ပြီအဲ့လိုပိုင်းမှာကြာရင်တော့အဲ့ပိုင်းပဲရတာလေအဲ့အကောက်ကမရဘူးပိုင်းပဲရတယ်ဖက်ပက်ရတယ်
အဲ့လိုခါမျိုးဆိုရင်တော့တရက်စာရှာလို့ရတဲ့လှုပ်အားခါကိုအယောပေးလိုက်ရတဲ့အပြင်နောက်နေ့ဆက်လေထွက်ဖို့စီဖို့အရင်းအီးကခက်ခဲဖြစ်လာရတော့မှာပါဒါပေမဲ့ပတ်စံရဖို့တခုတည်းကိုပဲမျောလင်းလို့အလုပ်လုပ်နေလို့မရဘူးဆိုတာလှုပ်ပေါ်ကင်ဘက်ဆက်လေသမားတွေကသင်ခန်းစာပေးထားခဲ့တာရှိပါတယ်ကိုယ်တိုင်သတိကြည်ကြည်ထားခဲ့လို့အန်ဒီရဲ့ကင်းခဲ့ရတဲ့အကြောင်းကိုတော့အခုလိုပြန်ပြောပြပါတယ
်ဒီကဂုံကျော်မှာတော့ဂုံကျော်မှာတော့အောက်ရှိပါဂုံကျော်မှာတော့မနေ့တည်းရတဲ့ကျွန်တော်အဲ့ရှိကတခေါက်တည်းမှနှစ်ယောက်သိပါပါပါ။အဲအနောက်တယောက်ကသတိမရအောင်ထိပြလိုက်ပြ။ဆေးခိုက်ရှိလို့အတင်းပြရတာလေ။အဲလိုဒီမှာကုတာနဲ့တခါသူတို့လည်းမျောတာကိုဟောတန်ကန်တွင်းတန်ကန်တွင်းဟောမှာချက်တော့ဖရာဘုဘသွားတာချက်တော့ဖရာဘုဘသွားတာအဲကကုလို့ချင်းကျွန်တော်မကြိတ်ရောကျွန်တော်ဘာမှလာတယ်။ကျွန်တော်ခေါ်တယ်။လေကားလည်းလာတယ်။အဲမှာမိုက်နေတယ်လေကလည်းသူထလာတယ်။အဲ့မှာ line ကျွန်တော်စီမှာက line ကောက်မြတာ။အဲ့မှာမကူရဲဘူး။တွားလေကြတွားလေကြဟိုတင်းငါဟောဂုံကျော်ကလာကိုလေကြအဲ့ဂုံကျော်ကပို့လိုက်ကျွန်တော်ထွက်လိုက်တယ်။ထွက်လို့ရတယ်ဂုံကျော်ကကျွန်တော်တော့မှပြောတော့ပတ်ဆက်ဝါပြီလားလေ။ကျွန်တော်ပြောတော့လေအဲ့လိုပတ်ဆက်ဝါရဝါတယ်အဲ့ဒီကတို့ဟာပတ်ဆက်ဝါတယ်တဲ့။အဲ့ကျွန်တော်လည်းအာတခုမပြောလိုက်ဘူးဒီကဂုံကျော်ကလာရင်ဒါကကူးတယ်ကူးရင်တပိုင်းမရောက်ဘူးမြို့တော့ရောက
်လေးမျိုးမြစ်ထဲကရေစီးအခြေအနေကိုမှန်းလို့မရသလိုတခြားမမျောလင်းတဲ့ NDA တွေကလည်းအများကြီးပါနှစ်ပေါင်း40လောက်လောက်ကင်လာခဲ့တဲ့အတွေ့အကြုံကဘေး NDA ကိုဘယ်လိုကာကွယ်ရမလဲရှောင်ရှားရမလဲဆိုတာကိုကောင်းကောင်းသိနေပါပြီအဲ့ဒီအတွက်သူ့လုပ်တဲ့တလျှောက်တကားမှ NDA ကြီးကြီးမားမားမကြုံဘူးသေးဘူးလို့ဆိုပါတယ
်အဲ့အတွက်နဲ့လေကြီးကိုကင်တယ်ကိုရင်လေငငလေးနဲ့တော်လို့ရတယ်အဲ့ဟာကိုကြောက်လို့ကျွန်တော်လေကြီးကြီးမှကန်တယ်လေကြီးနေရစရင်လေလေကြီးနဲ့တော့အာလေကြီးကြီးနဲ့တော့အဲ့လိုတော့မရှိပါတဲ့တခါလည်းမရှိပါ
သူရဲ့မိသားစုမှာဇနီးတဲ့တား၂ယောက်အတူနေညီမတစ်ယောက်အားလုံး၅ယောက်စာဝမ်းရည်အတွက်လေတစည်းနဲ့အစုံစံရှာဖွေနေရတာပါတား၃ယောက်ရှိပေမဲ့အားလုံးကိုရှစ်တန်းအောင်ပြီးရတဲ့ကြောင်းဆက်မထားနိုင်တော့ပဲကြောင်းထုတ်လိုက်ရပါတော့တယ်အကြီးဆုံးသားကိုတော့ရန်ကုန်ကစက်ရုံတစ်ခုမှအလုံဝင်လောက်ခိုင်းပြီးအတူကြံနေတဲ့လူပြိုပေါ့ရွယ်သားနှစ်ယောက်ကတော့တခါတလေဖခင်ကိုစားဆက်လီဝင်မောင်းနေရပါပြီ
။သားသမီးတွေနဲ့တော့ကြောက်မတဲပါဗျာကြောက်ကြောက်ချုံတတ်ပါပြီ။ဘာဖြစ်လို့စမ်းလိုက်လောက်ကမမှန်ပါ။ပတ်ဆံကလိုက်မမှန်။ဒါနဲ့ကြောက်တတ်မှလဲစားလဲစားမှကြောက်လဲတော့ထားလို့မရဘူး။ချက်တက်ကဖြုံတာ။နောက်ရောက်ဆုံးချက်တက်နောက်ရောက်ချက်တက်စီကပြောတာ။ဒီမှာအကြည့်ရန်ကုန်မှာသွားလဲသွားတဲ့ကလေးလေးချက်တန်ပဲ။အဲချက်တန်တော့ကတော့သွားလေရော။
တော့ရွာကလေးမှနေရွာရဲ့လိုအပ်ချက်ရာကိုပိုင်လေးကလေးနဲ့ကူညီပို့ဆောင်ရင်းကတို့ဆက်လီမောင်းဖြစ်လာခဲ့တဲ့ဦးသားထွန်းစင်ကတော့တားတဲ့အရွယ်ရောက်ချိန်ထိကိုတိုင်ဆက်လီမောင်းဖို့အင်အားတွေရှိနေသေးတဲ့အထိကတို့လိုင်းကိုပြေးဆွဲနေအောင်ပါပါ။သူ့အတွက်ပြင်းပြင်းပြပြရှိနေတဲ့အိမ်မက်ကိုတော့အကောင့်တွေပေါ်ဖို့မျှော်လင့်နေစေပါ။
ဒီနေ့ရှင်ပြမလို့လေအာမိန်ဘဝတရားတော့ပြလဲရမှာလေမရှိတရှိဟိုမှာကဩညာသိအောင်ညာသိအောင်ခါကပတ်ဆိုင်ယူထားတယ်လင်္ကာသိအဲ့ဟာနဲ့ပြမလို့ကိုမတော်တာအလုံးနဲ့ပဲစားနေရမှာပဲလေ
ယူမရေဒီယိုမဂ္ဂဇင်းရဲ့ပတ်စင်ရေဒီယိုအစီအစဉ်ဒီမှာတင်ပြဆုံးပါပြီ။နောက်သတင်းပတ်ဒီမှာလည်းဆက်လက်နားဆင်လိုက်ဖို့ဖိတ်ခေါ်လိုက်ပါတယ်။ဒီအစီအစဉ်ကိုသတင်းများပေးပို့လိုတာ၊ဝေဖန်အကြံပြုလိုတာတွေရှိတယ်ဆိုရင်တော့ info@argan.yuma.org နဲ့ yumaradio@gmail.com လို့ကိုအီးမေးလ်နဲ့ဆက်သွယ်ပေးပို့နိုင်တယ်လို့09255165772ကိုလည်းတယ်လီဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခေါ်ဆိုနိုင်ပါတယ်လို့ဖိတ်ခေါ်ရင်ကျွန်တော်တို့အစီအစဉ်ကိုဒီတင်ပဲရန်နာပါရစေ။သောတာရှင်များကိုစိတ်နှပြချမ်းမာချမ်းသာတော်မူကြပါစေခင်ဗျာ။Thank you.